မြို့သားပညာရေးဥပဒေကိုပြင်ဆင်ပေးဖို့အတွက်မြို့တော်များများကနေရန်ကုန်မြို့ကိုလမ်းလျှောက်ဆန္ဒပြတောင်းဆိုနေတဲ့ကျောင်းသားတွေကိုလက်ရှိအချိန်အထိအေးအေးမှုမရှိသေးပေမဲ့မြေကျန်ဒီဂရီကောလိပ်မှာနိုင်ငံတော်အလံဖြုတ်ချခဲ့တာနဲ့ဆန္ဒပြခွင့်တောင်းခံခြင်းမရှိတာတွေကိုမျက်ကွယ်ပြုထားမှာမဟုတ်ကြောင်းပြည်ထောင်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကိုကိုကမင်းညားကပြောကြားခဲ့တာပါ။ဒါ့အပြင်မြို့သားပညာရေးဥပဒေပြင်ဆင်ရေးကိုအကြောင်းပြုပြီးတိုင်းပြည်မငြိမ်မသက်ဖြစ်အောင်လှုံ့ဆော်နေကြောင်းနဲ့ဆန္ဒပြကျောင်းသားကျောင်းသူတွေကိုနိုင်ငံရေးအဖွဲ့အစည်းတချို့နဲ့လူမှုရေးအဖွဲ့အစည်းတချို့ကနောက်ွယ်ကနေစိုးကင်ပြီးအားပေးအားမြောက်ပြုနေကြောင်းနဲ့အဲ့ဒီအဖွဲ့အစည်းတွေကိုစောင့်ကြည့်ဖော်ထုတ်သွားမယ်လို့လည်းပြောခဲ့ပါတယ်။ဆန္ဒပြကျောင်းသားကျောင်းသူတွေကိုလူအခွင့်အရေးလှုပ်ရှားသူတွေဥပဒေပညာရှင်တွေနဲ့နိုင်ငံရေးအဖွဲ့အစည်းတချို့ကကူညီထောက်ခံနေတာဖြစ်ပါတယ်။ဆိုရရဲ့အခုလိုပြောဆိုမှုတွေဟာကျောင်းသားကျောင်းသူတွေတောင်းဆိုနေတာကိုဖြေရှင်းရမရောက်ဘူးလို့ကျောင်းသားတပိတ်ကိုထောက်ခံအားပေးတဲ့ Tracker Women Sport Group ကဒရိုက်တာမက်ခင်လေးကပြောပါတယ်။
ဒီနော်ကပြောနေကြအတိုင်းနဲ့ဒီခုလည်းပြောလာတဲ့အတွက်ဒါပြောရလို့ရှိလို့ရှိရင်တော့မသိမထူးကြမ်းဘူးဒါသူတို့ရဲ့စိတ်သဘောထားတွေကအရင်နဲ့အခုနဲ့ဘာမှမပြောင်းလဲဘူးဆိုတဲ့ဟာကိုပဲတွေ့နေရတယ်။အဓိကကဒီပြဿနာတွေကျောင်းသားတွေဆန္ဒပြတာဘာကြောင့်ဖြစ်တယ်လဲဆိုတော့အဓိကအရင်းမြစ်ပြဿနာကိုဖြေရှင်းဖို့အတွက်ဘယ်သူတွေကတရားခံလဲဆိုပြီးတရားခံလိုက်ရှာခြင်းနဲ့စိတ်ကြီးခံအားတော့ဟိုပြဿနာဖြေရှင်းတဲ့နေရာမှာဘလို့မှအထောက်အပံ့မှမဟုတ်ဘူးပို့ပြီးတော့အခက်အခဲဖြစ်စေတယ်လို့ပဲကျွန်တော်တို့ကယုံကြည်ရယ
်။ဇန်နဝါရီ20ရက်နေ့ကစပြီးမန္တလေးတဝဲမော်လမြိုင်ပခုတ်ကူနဲ့မုံရွာမျိုးတွေကနေကျောင်းသားကျောင်းသူတွေစတင်ဆန္ဒပြကြတာဖြစ်ပြီးလေးပွင့်ဆိုင်တွဲဆောင်ပွဲစတင်တဲ့ဖေဖော်ဝါရီ1ရက်နေ့မှာတပိတ်လမ်းကြောင်းတွေကိုရန်နာခဲ့ပါတယ်။မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်ရပောင်း60အတွင်းညှိနှိုင်းဆွေးနွေးပေးဖို့ကျောင်းသားကျောင်းသူတွေကတောင်းဆိုထားပေမယ့်ဆိုရဘက်ကတုံ့ပြန်မှုမရှိတာကြောင့်ကျောင်းသားကျောင်းသူ200ကျော်ကမန္တလေးမြို့ကစပြီးလမ်းလျှောက်တပိတ်မှောက်ကြတာဖြစ်ပါတယ်။ကျောင်းသားကျောင်းသူတွေတောင်းဆိုနေတာကိုမဖြေရှင်းပေးဘဲဆန္ဒပြလမ်းကြောင်းပေါ်ရောက်အောင်တွန်းပို့ခဲ့တာအစိုးရသာဖြစ်တယ်လို့ကျောင်းသားတပိတ်ကိုအားပေးထောက်ခံတဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းကမမီမီကအခုလိုပြောပါတယ်
။အမှန်တကယ်ဒီပညာရေးစနစ်ကိုကျောင်းလဲစီစဉ်လဲဆိုလို့ရှိရင်အဲ့ဒီရက်ပေါင်း60ကလေးကကျောင်းသားတွေနဲ့ညှိနှိုင်းမှုလုပ်ရပါမယ်။အစိုးရကရက်ပေါင်း60တိုင်းမျက်စိပိတ်နားပိတ်နေခဲ့ပြီးမှကျောင်းသားဆန္ဒဖော်ထုတ်မှုတွေပေါ်လာတဲ့အခါကျတော့လေဆန္ဒဖော်ထုတ်မှုတွေကသာရက်သွားခြင်းနဲ့စိတ်နဲ့လေးဝင်ဆိုင်ဆိုပြီးရောတရားတူမှာဆွေးနွေးမှုစတင်ခဲ့တယ်။လေးပွင့်ဆိုင်ဆွေးနွေးမှုတွေအကြာကိုမင်းနိုင်သွားအောင်ကျောင်းသားတွေဟာစိုက်ပွဲဘက်ကိုဥတီသွားအောင်အစိုးရကနေစပြီးတော့ပုံဖြတ်ခဲ့တာဖြစ်တယ်။အဲ့တော့အခုလက်ရှိဆန္ဒဖော်ထုတ်မှုတွေမှာမိဘပြည်သူတွေကိုယ်တိုင်ပါဝင်နေကျောင်းသားမဟုတ်တဲ့လူတွေပါဝင်နေဆိုတာဟာလေအိမ်တိုင်းမှာကျောင်းသားရှိတဲ့အတွက်ကျောင်းသားကိုအထူးအားပေးတဲ့အနေနဲ့လိုက်ပါတာဖြစ်တယ်
။88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့အစည်းဟာကျောင်းသားဟောင်းတွေစုစည်းထားတဲ့အဖွဲ့အစည်းဖြစ်တာကြောင့်ကျောင်းသားအရေးနဲ့ပညာရေးမှာဆက်လက်ဝန်းရံသွားမှာဖြစ်တယ်လို့ဆိုပါတယ်။ရပ်ဖက်လူမှုအဖွဲ့အစည်း200ကျော်ကလည်းပညာရေးအတွက်ကျောင်းသားတွေရဲ့အကြမ်းမဖက်တဲ့တောင်းဆိုမှုကိုဆက်လက်အားပေးထောက်ခံသွားမှာဖြစ်တယ်လို့ပြောကြပါတယ်။တပိတ်မောက်ကျောင်းသားခေါင်းဆောင်တွေကမြို့သားပညာရေးဥပဒေပြင်ဆင်ရေးကိုသာဦးတည်တောင်းဆိုနေတာဖြစ်ပြီးတခြားလှုပ်ရှားမှုတွေဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြပါတယ်။တပိတ်မောက်ကျောင်းသားကျောင်းသူတွေကိုထောက်ခံအားပေးနေတာဟာပြည်သူတွေသာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကကိုရဲရင်ကျော်ကပြောပါတယ်
။ဒီစီကျောင်းကြီးကိုနောက်ွယ်ရနိုင်ငံရေးခြေလှယ်ခြင်းတဲ့သူတွေကကြိုးကင်တယ်လို့တိုးနေတဲ့အခါမှာမြို့သားပညာရေးဥပဒေတရက်ကိုပဲရည်ရွယ်ချက်ရှိရှိကျွန်တော်တို့သွားနေတဲ့ကိစ္စဘယ်ပါတီက2015အတွက်မဲဆွယ်နေပါသလဲဘယ်ပါတီကတခြားပါတီကိုကောက်ခံနေပါသလဲဘယ်ပါတီကရောသူစီယုံရေးဆင်းနေပါသလဲတပိတ်ခရီးစဉ်တခြားလို့အားလုံးပြည်သူတွေကအမှန်တရားကိုသိပြီးသားပါသူတို့ရဲ့သဘောကသူတို့သားသမီးတွေသူတို့မြေမြစ်တွေရဲ့အနာဂတ်အတွက်ကျောင်းသားတွေကအများအတွက်လှုပ်ပေးနေဆိုတာသိတဲ့ပြည်သူတွေကိုနိုင်ကအားလုံးဝိုင်းဝန်းကူညီတာပါကျွန်တော်တို့ကိုနောက်ွယ်ကနေပြီးတော့ထောက်ခံနေတယ်ဆိုတာပြည်သူက
ဆန္ဒပြကျောင်းသားကျောင်းသူတွေကိုရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့ကျောင်းသားကျောင်းသူတွေကရန်ကုန်မြို့မှာထောက်ခံကြိုးစားပွဲဒီနေ့ပြုလုပ်ခဲ့ပါတယ်။ကျောင်းသားရေးဟာပြည်သူအရေးဖြစ်တာကြောင့်ဆက်လက်ထောက်ခံသွားမှာဖြစ်တယ်လို့ဒီနေ့ဆန္ဒပြပွဲမှာပါဝင်တဲ့ပြည်သူလှုပ်ရှားမှုမြင့်တင်ရေးကွန်ရက်အတွင်းရေးမှူးကိုမြတ်ကျော်ကပြောပါတယ်။
နောက်ွယ်ကနေကြိုးကင်တဲ့အဖွဲ့အစည်းတွေရှိတယ်ဘာညာဆိုတော့ဟိုးလွန်ခဲ့သောနှစ်ပေါင်း1962ခုနှစ်ကပြောလာတဲ့စစ်အာဏာရှင်စနစ်ရဲ့အငွေ့အသက်သကလုံးပဲအဲ့ဒီစကားကိုထပ်ပြောလဲဆိုရင်စစ်အာဏာရှင်ငွေ့အသက်လုံးဝမကုန်သေးဘူးလို့ပဲပြောချင်တယ်။ចောင်းသားဒီတို့တွေပါဒီတို့သားပါအခုလဲចောင်းသားဖြစ်ခဲ့ပါတယ်လက်ရှိအခုသားသမီးတွေလဲចောင်းသားတွေပါအဲ့တော့ចောင်းသားအကြီးအကူအကြီးပါအဲ့ဒါမို့ចောင်းသားကလက်ရှိပုံပေါ်သူ့စစ်နေတဲ့သူ့ရဲ့တမိုင်းကြောင်းဟာအနာဂတ်ပညာရေးအနာဂတ်မြန်မာနိုင်ငံတော်ရဲ့ပညာရေးစနစ်ကိုကောင်းမွန်စွာတည်ဆောက်ခြင်းနဲ့စိတ်စေတနာကောင်းကိုကိုတို့ကလေးစားအတိမတ်ပြုပြီးတော့ဆက်လက်ပြီးဝန်းရံထောက်ခံသွားမယ
်။ကျောင်းသားကျောင်းသူအားလုံးဟာဒီလ25ရက်နေ့ရန်ကုန်မြို့မှာစုံကြမှာဖြစ်ပြီးသူတို့တောင်းဆိုချက်တွေကိုဆက်လက်ဆန္ဒပြကြမှာဖြစ်ပါတယ်။မြို့သားပညာရေးဥပဒေပြင်ဆင်ရေးအတွက်အစိုးရလွှတ်တော်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNE ရာနဲ့ကျောင်းသားကိုယ်စားလှယ်တွေ၄ပွင့်ဆိုင်တွဲဆောင်ဆွေးနွေးပွဲကိုဒီလ12ရက်ပြည်ထောင်စုနဲ့နောက်ပိုင်းမှသာဆက်လက်တွဲဆော ုံးဖို့နိုင်ငံတော်သမ္မတကညွှန်ကြားထားပါတယ်ရှင်။